တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံရသူ AB Cornell Baraka ဘုရုံးနေမှာလဲအထက်လွတ်တော်တရားရေးကော်ပိုရေးရှင်းမှဈာနာစစ်ဆေးပွဲမှာအမေရိကန်အမျိုးသားကျန်းမာရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်ပြီးသူ့ရဲ့အယူဆထပ်ပြီးမေးမြန်းခံခဲ့ရပါတယ်။အမေရိကန်အမျိုးသားကျန်းမာရေးဆောင်ရှောက်မှုစနစ်နဲ့ပတ်သက်ပြီးနိုဘာလ10ရက်နေ့မှာတရားရုံးချုပ်မှာဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ Obama Care လို့လည်းလူသိများတဲ့လက်ရှိအမျိုးသားကျန်းမာရေးဆောင်ရှောက်မှုစနစ်ကိုသူ့အနေနဲ့ပြင်းပြင်းထန်ထန်ဆန့်ကျင်ခြင်းမရှိဘူးလို့ Barrett ကတတိယမြောက်နေ့ဈာနာစစ်ဆေးပွဲမှာပြောပါတယ်။တရားသူကြီးတယောက်အနေနဲ့အယူအဆတွေကိုလက်ခံကြိုဆိုတဲ့ပွင့်လင်းတဲ့စိတ်ဓာတ်ရှိရမှာဖြစ်တယ်လို့လည်းအထက်လွတ်တော်အမတ်တွေကသူကပြောပါတယ်။ဒီကနေ့က7နိုင်ကြာပြုလုပ်ခဲ့တဲ့ဈာနာစစ်ဆေးပွဲမှာတော့တရားသူကြီး Barrett ကတရားရုံးချုပ်မှာဈာနာဆွေးနွေးလာနိုင်တဲ့အဖူကြီးတွေပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအတိလေးဖြေဆိုခြင်းမပြုဘဲနေခဲ့တာပါ။အမှုတွေကိုဆုံးဖြတ်တဲ့အခါသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ပတ်သက်ရေးအယူအဆတွေအလွားမောခံမှာမဟုတ်ကြောင်းသာသူကပြောပါရယ်။အသက်48နှစ်အရွယ်ဘာရက်ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်မဲ့ဆိုရင်တရားရုံးချုပ်ကရှီယူဆန်ကွန်ဆာဗေးတစ်တရားသူကြီးတွေအကြားဆက်မမြောက်ကွန်ဆာဗေးတစ်တရားသူကြီးဖြစ်လာမှာဖြစ်ပါရယ်။